ယူကရိန်းနိုင်ငံမှာအတိုက်ခံတွေကသမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုကန့်သတ်ဖို့အတွက်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တောင်းဆိုမယ်လို့ပြောဆိုနေချိန်မှာယူကရိန်းသမ္မတဗစ်တာယန်နိုကိုဗစ်ဟာကျမ်းမာရေးမကောင်းတဲ့အတွက်၄ရက်ကြာဆေးခွင့်ယူခဲ့ပြီးတဲ့နောက်တလင်းလာနေမှာရုံးပြန်တက်နေပြီဖြစ်ပါတယ်။အတိုက်ခံတွေကသမ္မတရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်တဲ့အရင်တုန်းကဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲပြင်ဆင်တတ်မှတ်ဖို့အရေးလိုလားနေကြတာဖြစ်ပါတယ်။နိုင်ငံရဲ့အစိုးရဖွဲ့စည်းတဲ့နေရာမှာပါလီမန်ကိုလုပ်ပိုင်ခွင့်နေပို့ပြီးတော့ပေးဖို့ဖြစ်ပါတယ်။အဲ့ဒီအရင်တုန်းကဖွဲ့စည်းပုံဟာ2004ခုနှစ်မှာပြဋ္ဌာန်းခဲ့ပေမဲ့နောက်ပိုင်းမှာနိုင်ငံရဲ့ဖွဲ့စည်းပုံတရားရုံးကနေပြန်ပြီးတော့ဖျက်သိမ်းလိုက်ပါတယ်။2004ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့ကျင့်သုံးမယ်ဆိုရင်တော့သမ္မတရဲ့အာဏာရှင်ဆန်တဲ့လုပ်ပိုင်ခွင့်တွေကိုပယ်ဖျက်ပြစ်မှာဖြစ်တယ်လို့အတိုက်ခံခေါင်းဆောင်ဖြစ်တဲ့အာဆနီယတ်ဆန်ဂျစ်ကတနင်္လာနေ့မှာပြောဆိုပါတယ်။ဒီအဆိုပြုချက်ကိုယူကရိန်းပါလီမန်ကအင်္ဂါနေ့မှာဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ဒါအပြင်အတိုက်ခံတွေကအစိုးရစန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွင်ဖမ်းဆီးထားသူတွေကိုလွတ်ငြိမ်းချမ်းသာခွင့်ပေးပြီးတော့ချွင်းချက်မရှိပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။နောက်ပြီးအတိုက်ခံတွေကသမ္မတယန်နိုကိုဗစ်ရာထူးကဆင်းပေးဖို့နဲ့သမ္မတရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ။